မြန်မာနိုင်ငံကနေထွက်ပြေးပြီးဘင်္ဂလားဒေ့ရှ်မှာခိုလုံနေတဲ့ဒုက္ခသည်တွေအရေးကိုတောင်အာရှဒေသပေါ်တက်ရောက်နေတဲ့ကိစ္စရပ်တွေထဲကတစ်ခုအဖြစ်အမေရိကန်ထိပ်တန်းလွှတ်တော်အမတ်တဦးကသတ်မှတ်ပြောဆိုပါတယ်တောင်အာရှဒေသတွင်လူခွင့်ရေးအခြေအနေနဲ့ပတ်သက်လို့အင်္ဂါနေ့ကအမေရိကန်အောက်လွှတ်တော်ဆက်ကော်မတီခွဲတစ်ခုမှလုပ်တဲ့ကြားနာပွဲအတွင်းအဲ့ဒီလိုပြောတာပါဒီပြောဆိုချက်တွေကိုကောက်လို့စူးစီးပြီးကိုကျော်ကျော်သိန်းကပြောပြပေးမှာပါ
တောင်အာရှဒေသလူအခွင့်အရေးနိုင်ငံရေးဌာနနဲ့ဒေသတွင်းကအမြင်များဆိုတဲ့ခေါင်းစဉ်နဲ့ကြားနာပွဲတစ်ခုကိုအမေရိကန်အောက်လွှတ်တော်နိုင်ငံခြားဆက်ဆံရေးကော်မတီအာရှပစိဖိတ်နဲ့လက်နက်မပြတ်ပွဲရေးဆိုင်ရာဆက်ကော်မတီကအင်္ဂါနေ့မှာကြီးမှုကျင်းပတာပါဒီကြားနာပွဲမှာအိန္ဒိယ၊ပါကစ္စတန်၊ဒရီလင်္ကာ၊ဘင်္ဂလားဒေ့ရှ်စားတဲ့တောင်အာရှဒေသတွင်းနိုင်ငံတွေကလူအခွင့်အရေးအခြေအနေနဲ့ပတ်သက်လို့ကော်မတီဥက္ကဋ္ဌနဲ့ကော်မတီဝင်ချုပ်တော်အမတ်တွေကြားနာပွဲမှာလာရောက်တင်ပြကြသူတွေပြောတဲ့အထက်မြန်မာနိုင်ငံကနေထွက်ပြေးပြီးဘင်္ဂလားဒေ့ရှ်မှာခိုလုံနေကြတဲ့ဒုက္ခသည်တွေနဲ့ပတ်သက်လို့လည်းထည့်သွင်းပြောဆိုသွားကြတာဖြစ်ပါတယ်။စက်ကော်မတီဥက္ကဋ္ဌကယ်လီဖိုးနီးယားပြည်နယ်ဒီမိုကရက်အောက်လွှတ်တော်မှဘယ်လီရှောမန်ကကြားနာပွဲအဖွင့်စကားပြောတာမှာအခုလိုထည့်သွင်းပြောဆိုသွားပါတယ
်။ Another issue that affects South Asia is the plight of the Rohingya.We covered this chiefly in our hearing on Southeast Asia.
တောင်ရှိဒေသပေါ်တက်ရောက်နေတဲ့နောက်ကိစ္စတစ်ခုကတော့ရွန်ဂျာတွေရဲ့ဘေးဒုက္ခပါ။မြန်မာနိုင်ငံမှာအစိုးရကစူးရစွာလှုပ်ဆောင်ခဲ့ခြင်းတည်းကဖြစ်တော်အရှာဒေသဆိုင်ရာကြားနာပွဲတွေမှာဒီကိစ္စကိုအဓိကထားပြီးကျွန်တော်တို့ပြောဆိုခဲ့ကြပါတယ်။အမေရိကန်ပြည်ထောင်စုကရွန်ဂျာလူထုအတွက်ရမွန်ဝေဒေါ်လာတန်ပေါင်း660အကူအညီပေးထားတဲ့ကမ္ဘာပေါ်မှာအများဆုံးကူညီထားတဲ့နိုင်ငံဆိုတာကျွန်တော်ထောက်ပြချင်ပါတယ်။ဒီရမွန်ဝေရဖို့ကျွန်တော်တို့အပြည့်အထန်လှုပ်ဆောင်ခဲ့ပါတယ်။ဒီဒုက္ခသည်တွေသူတို့နေအိမ်ကိုဘေးရန်ကင်းစွာပြန်သွားနိုင်ခြင်းတည်းကျွန်တော်တို့ဆက်ပြီးလှုပ်ဆောင်သွားရမှာပ
ါဆက်ကော်မတီဝန်ထူးဖြစ်တဲ့ဒီမိုကရက်အောက်လွှတ်တော်မှအီလန်အိုမာကလည်းမိုဆရီလူမျိုးစုရှိတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံနဲ့နေစပ်အိန္ဒိယနိုင်ငံမြောက်ပိုင်းအာဒန်ပြည်နယ်မှာအိန္ဒိယဆွေရွာကထိန်းသိမ်းစခန်းတွေတည်ဆောက်နေတယ်ဆိုတဲ့သတင်းတွေကိုထောက်ပြပြီးတရားမဝင်ရှေ့ပြောင်းဝင်သူတွေအိန္ဒိယနိုင်ငံထဲမှာနေလို့မရအောင်ဝန်ကြီးချုပ်နေဝင်ဒရာမူရီအဆိုရွာကလုံနေတယ်လို့ဆိုတော့ကိုပြောရင်းနဲ့
This is how the Rohingya genocide started. At what point do we no longer share values with India?
ဒါ Rohingya တွေကိုလူမျိုးတုံးတက်ပြတ်မှုဘယ်လိုစခဲ့လဲဆိုတာပါပဲ။ဘယ်အချိန်နေမှာအိန္ဒိယနဲ့ကျမတို့ကြားစံတန်ဘိုးတွေတူညီမှုမရှိတော့တဲ့အချိန်ကြီးရောက်လာမှာပါလဲ။အာတန်ကမွတ်စလင်တွေအဲ့ဒီစခန်းတွေထဲမှာထည့်ထားခံရတဲ့အချိန်ကြီးကျမတို့စောင့်နေတာပါလား။
သို့တော်မှမစ်အိုမာထည့်သွင်းသွားတဲ့လူမျိုးတုံးတက်ပြတ်မှုဆိုင်ရာဆွဆွဲချက်တွေကိုမြန်မာဆွေရွာကအပြင်းထန်ငင်းဆန်ထားတယ်လို့အမေရိကန်ဆွေရွာကလည်းပြည်ဝင်သတ်မှတ်ပြောဆိုတာမရှိသေးပါဘူး။ဒီကြားနာပွဲမှာအမေရိကန်နိုင်ငံရဲ့ဌာနဘက်ကအညွှန်းတွေကိုလာပြီးတင်ပြသူကတော့တောင်နဲ့ဗဟိုအာရှရေးရာယာယီတထောင်နိုင်ငံသားရေးဝန်ကြီးအဲလစ်ဝဲလ်စ်ပါ။သူကဒုက္ခသည်တွေနေရရင်ပြန်ရေးကိစ္စပြောဆိုတယ်လို့အကူအညီပေးနေတာကိုလည်းထည့်ပြောသွားပါတယ်။
Prime Minister Sheikh Hasina's laudable decision in 2017 to open the country's borders to over 700,000 Rohingya refugees has come with genuine consequences.
ခုနှစ်မှာရိုဟင်ဂျာဒုက္ခသည်ခုနှစ်သိန်းဆွဲနိုင်ငံငွေဆက်တွေကိုဖွင့်ပေးဖို့ဝန်ကြီးချုပ် Sheikh Hasina ကချီးကျူးဝယ်ဆုံးဖြတ်ခဲ့တာဟာနိုင်ငံတကာစစ်မှန်တဲ့အကျိုးဆက်တွေကိုဖြစ်လာစေပါတယ်။ရိုဟင်ဂျာတွေဘေးကင်းပြီးသိခါရှိစွာကိုယ်တဘောနဲ့ကိုမြန်မာနိုင်ငံကိုပြန်ပြီးသွားနိုင်ရင်ဆက်ဆက်နှိမ့်နိုင်ရမှာဖြစ်တယ်နဲ့ညာဒုက္ခတွေတွေနဲ့သူတို့ကိုလက်ခံထားရတဲ့လူမှုအတိုင်းဝိုင်းတွေရဲ့လိုအပ်ချက်တွေကိုဖြည့်ဆည်းပေးဖို့အတွက်ကုလသမဂ္ဂနိုင်ငံတကာနဲ့တခြားမိတ်ဖက်တွေနဲ့အတူကျမတို့ဆက်ပြီးကူညီထောက်ပံ့ပေးနေပါတယ
်။ဒေါက်တာဝန်ကြီးအဲလစ်ဆွဲစာ2018ခုနှစ်အောက်တိုဘာလမှာဒေါက်တာအိစ်နိုင်ငံကဒုက္ခသည်စခန်းပြေးစီသွားဟုတ်ခဲ့မှုသူပါ။ဌာနဘက်မှာတက်တည်အနေနဲ့တင်ပြပြောဆိုသူတွေတူကတော့အဖြစ်ဆိုင်ရာလူငယ်ဆန္ဒကွင်းအဖွဲ့ AI ရဲ့အာဆာဒေသဆိုင်ရာလှုပ်ဆော်စီရင်ရေးမန်နေဂျာဖရန်စစ္စကိုဘန်ကော့စ်နီပါ။တောင်အာရှဒေသတွေမှာမွတ်စလင်ဆန့်ကျင်ရေးနိုင်ငံသားဆန့်ကျင်ရေးအားကောင်းလာနေတာရဲ့ရိုက်ခတ်မှုအကြောင်းပြောရင်ဒုက္ခသည်တွေပေါ်တည်ရောက်မှုကိုပါသူကထည့်ပြောသွားပါတယ်
။ In Bangladesh, the fallout of a Rohingya repatriation deal in August created a flurry of xenophobic and
Bangladesh မှာအခုလာကရိုဟင်ဂျာတွေကိုပြန်ပို့ရေးသဘောတူညီချက်ကိုကောင်တယ်ဖော်တာမောင်းမင်းဖြစ်ပြီးတဲ့နောက်ရိုဟင်ဂျာဒုက္ခသည်တွေကိုထုံးနဲ့တိုက်ခိုက်တဲ့နိုင်ငံသားမုံတီးရင်းနဲ့အမုန်းစကားတွေဆိုရှယ်မီဒီယာတွေပေါ်မှာပြန့်နှံ့လာပါတယ်။ဒီတံတားတယောက်မှုကဒုက္ခသည်တွေကိုလက်ခံထားရတဲ့လူမှုအတိုင်းဝိုင်းတွေကဒုက္ခသည်တွေကိုပြင်ပထားလာနိုင်ခြင်းရှိပါရဲ့။ဒါကဘင်္ဂလားဒေ့ရှ်မှာရိုဟင်ဂျာတွေရဲ့အနာဂတ်နဲ့မြန်မာနိုင်ငံကိုပြန်ရေးပေါ်ထိခိုက်လာနိုင်ပါတယ်
။ရိုဟင်ဂျာဆိုတဲ့အုံလုံးဟာလူမျိုးတစ်မျိုးရဲ့အုံလုံးတစ်ခုအဖြစ်သက်သက်မဟုတ်ဘဲမြန်မာနိုင်ငံရဲ့တိုင်းရင်းသားလူမျိုးစုတစ်စုအဖြစ်သတ်မှတ်ခံရဖို့အဲဒီကနေတစဉ်ငွေကြေးရရှိဖို့အထိနောက်ွယ်ရွယ်ချက်တွေရှိတယ်ဆိုပြီးမြန်မာအစိုးရကဒါကိုလက်မခံဘူးလို့မြန်မာနိုင်ငံလူထုအများစုကလည်းစန့်ကျင်ကြပါတယ်။ဒါပေမဲ့ဘင်္ဂလားဒေ့ရှ်မှာရောက်နေသူတွေကိုစစ်စစ်ပြီး
်ဒီမနက်ကနေကထွက်ပြေးသွားတာမှန်ရင်လက်ခံမယ်လို့ဒီမှာဆိုတော့တာဝန်ရှိသူတွေကအရှင်းတစ်ဆိုင်ပြောဆိုထားတယ်လို့အခုဆိုရင်နိုင်ငံသားအဖြစ်အတိအမှတ်ပြုရေးလုပ်ငန်းစဉ်ကိုပါပိုးပြီးညံအောင်လုပ်မယ်လို့ပြောထားပါတယ်ခင်ဗျာ